ရ NLD ပါတီခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့လာမယ့်ဒီဇင်ဘာလအထက်မှာတွေ့ဆုံသွားမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လှိုင်ကဝါရှင်တန်ပို့စ်သတင်းဌာနနဲ့တွေ့ဆုံစဉ်ပြောကြားလိုက်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာတည်ငြိမ်အေးချမ်းမှုအပြည့်အဝရရှိရေးနဲ့တိုင်းသားတွေနဲ့ဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေအလုံးအဆုံးသက်သွားမှာပဲအယက်သားအစိုးရလက်ထဲကိုအာဏာအပြည့်အဝလွဲပြောင်းပေးဖို့ဖြစ်နိုင်မယ်လို့လည်းဗိုလ်ချုပ်မူဂျီမင်းအောင်လှိုင်ကပြောပါတယ်။မြန်မာတပ်မတော်ဟာအယက်သားအစိုးရလက်ထက်အာဏာလွဲပေးဖို့တွန်းဆုတ်နေပုံရတယ်လို့တိုင်းသားလက်နက်ကိုင်တပ်တွေကသုံးသပ်ပါတယ်။အပြည့်အစုံကိုတော့ကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင်
။2015ရွေးကောက်ပွဲမှာမဲအပြတ်အသတ်အနိုင်ရခဲ့တဲ့ NLD ပါတီခေါင်းဆောင်ဒေါ်ဆန်းစုကြည်ကတမရဦးသိန်းစိန်အပါအဝင်တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ရောပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌနဲ့ပါတွေ့ဆုံလို့ကြောင်းနိုဝင်ဘာလ10ရက်နေ့ကတွေ့ခွင့်တောင်းခဲ့ပြီးနောက်ပိုင်းဒါမဲ့ဒီဇင်ဘာလတည်းမှာဒေါန်ဆန်းစုကြည်နဲ့တွေ့ဆုံသွားမယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဝါရှင်တန်ပို့စ်သတင်းတောက်ကိုခုလိုဖြေကြားခဲ့ပါတယ်
။ When will you meet with Aung San Suu Kyi?
မကြာခင်တွေ့ဖို့ရှိပါလိမ့်မယ်။ဒါမဲ့ဒီဇင်ဘာလောက်ဖြစ်နိုင်ပါလိမ့်။ဒီဇင်ဘာလတည်းမှာဖြစ်နိုင်။အဲကျွန်တော်မှားတာတော့လို့ဒီကျွန်တော်ဒီဘယ် Election Commission ကနေပြီးတော့တက်မှတ်ထားတဲ့လုပ်ငန်းစဉ်တွေပြီးလို့ဆိုရင်ကျွန်တော်တွေ့မှာပါ။
2008ဖွဲ့စည်းပုံအခြေခံဥပဒေအရတက်မတော်ဟာနိုင်ငံရဲ့နိုင်ငံရေးဥဆောင်မှုကဏ္ဍမှာနေရာယူထားတာပါဒေါ်ဆန်းစုကြည်နဲ့ဗိုလ်ချုပ်မျိုးကြီးမင်းအောင်လှိုင်တွေ့ဆုံချိန်မှာဖွဲ့စည်းပုံဥပဒေပြင်ဆင်ရေးအပါအဝင်တိုင်းရင်းသားလက်နက်ကိုင်ပဋိပက္ခပြဿနာတွေကိုညှိနှိုင်းနိုင်ကြမလားဆိုတာအများကစိုးရိမ်နေကြပါတယ်အရသာအစိုးရလက်ထက်ကိုအာဏာအပြည့်အဝလွှဲပြောင်းရေးဘယ်အချိန်မှဖြစ်လာနိုင်မလဲဆိုတဲ့မေးခွန်းနဲ့ပတ်သက်လို့ဗိုလ်ချုပ်မျိုးကြီးမင်းအောင်လှိုင်ကဝါရှင်တန်ပို့သတင်းစာကိုအခုလိုဖြေကြားပါတယ
်အတိုင်းပြည်ရဲ့ဟိုပြောင်းလဲလာတဲ့အခြေအနေပေါ်မှာလေတိနေပါလေသူတကြီးအူးချိန်မှာတော့ချက်ချင်းအဒလူရောသွားမယ်ဆိုတာမျိုးတော့ဘယ်နေရာမှမဖြစ်နိုင်သေးပါဘူးမဖြစ်နိုင်ဘူးတဖြည်းဖြည်းချိန်ဆပြီးတော့မှကျွန်တော်တဖြည်းဖြည်းနဲ့သွားမှာဖြစ်ပါတယ်ကျွန်တော်တို့သွားတာပါတီစုဒီမိုကရေစီလမ်းကြောင်းသွားတာပါဒါပြည်သူကသွားတဲ့လမ်းကြောင်းပါဒီပေါ်မှာခိုင်ခိုင်မာမာဖြစ်စီချင်ပါလေခိုင်ခိုင်မာမာနဲ့စနစ်တကျဖြစ်စီချင်တယ်ဒီလိုစနစ်တကျဖြစ်သွားမယ်ဆိုလို့ရှိရင်တည်တော်တဲ့တစ်ချိန်ကြလို့ရှိရင်ခင်ဗျားပြောတဲ့အသေးပဲမျိုးရောက်သွားနိုင်ပါတယ်တိုင်းရင်းသားလက်နက်ကိုင်ရတနာတွေကနံပါတ်1ချက်တော့တကယ်ကိုအေးချမ်းသာဖို့လိုပါတယ်တကယ်ငြိမ်းချမ်းရဖို့လိုပါတယ်တိုင်းရင်းသားတွေအနေနဲ့ဒီတယောက်နဲ့တယောက်အထင်မြင်လုံးမှုတွေလည်းရှိတယ်အစိုးရဘက်မှာလည်းတချို့ဆိုတဲ့မကောင်းတဲ့အမြင်လေးတွေမြင်လာလည်းရှိတယ်ဒါကြောင့်ကျွန်တော်တို့ကအခုလိုမျက်မှတ်ရတဲ့ရှိနေတယ်ဆိုတဲ့အားမျိုးအခြေအနေရောက်ကျွန်တော်တို့ထိမ့်ပြဖို့လိုပါတယ
်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဖြေကြားချက်နဲ့ပတ်သက်ပြီးလက်တလုံးမှာတက်မတော်နဲ့တိုက်ပွဲဖြစ်နေတဲ့ TNLA ခေါ်တောင်းပလောင်တပ်ဖွဲ့ရဲ့နိုင်ငံသားရေးတာဝန်ခံတာပန်လာက VOA ကိုအခုလိုရှင်းပြပါတယ်
တီပြူထားတဲ့2008 Facebook ချိကန်ဥပဒေရပါလေဒါစစ်တပ်ကိုပဲဦးစားပေးထားတယ်စစ်တပ်အမြင်နဲ့မဲ့ရေးဆွဲထားတဲ့ Facebook ရအဲ့ဒီအကောင့်နေပြီးတော့သူကပြောဆိုသွားတာမျိုးတခုဟိုမြင်တယ်နောက်တစ်ခုကျတော့ဒီသူတို့တွေဒီအနေနဲ့ကဒီတကယ်ကိုပဲအယတဆေးဦးရဖြစ်ပေါ်လာရေးကိုတိတ်ပြီးတော့ဆန္ဒမရှိဘူးသူစင်တာဘာဖြစ် MD ကအမြင်နိုင်ပြီးအမြင်နိုင်ပြီးဒါဆိုရတခုချွချွဲမွေးနဲ့ဆိုရဖွဲ့ရမယ်ဒီဆွဲပြောင်းပေးရမယ်အခြေအနေမျိုးမှာကဟိုတပ်ပွဲကြီးကိုဒီဒီတမ်ရောဘက်ကပဲမြန်မာတမ်ရောဘက်ကပဲဖန်တီးပြီးတော့လှုပ်ဆောင်တာမျိုးတော့ကျွန်တော်တွေ့မြင်ရတယ်ဒီနှစ်ခုကိုကျွန်တော်ဆက်ဆက်ကြည့်လိုက်မယ်ဆိုရင်တော့ဒါဟိုတမ်ရောဘက်မှာကဒီအယက်သားဆိုရဖြစ်ပေါ်လာရေးဒါဒီမိုကရေစီဆိုရဖြစ်ပေါ်လာရေးကိုအတ္တကဟိုတော်တော်လေးဟိုနည်းတယ်မေကွန်ထုတ်စရာအရင်ရှိတယ်လို့ကျွန်တော်မြင်ပါတယ
်2008ဖွဲ့စည်းပုံအရကာလုံးလို့ခေါ်တဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကနိုင်ငံရဲ့အရေးကြီးတဲ့ကိစ္စတွေကိုဆုံးပြတ်နိုင်ခွင့်ရှိပါတယ်ကာလုံထဲမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကခံထားသူ6ဦးနဲ့အခြားသူ5ဦးစုစုပေါင်း12ဦးပါဝင်တာပါ။ဒါကြောင့်မဲအပြတ်အသတ်အနိုင်ရတဲ့ NLD ပါတီကအစိုးရဖွဲ့နိုင်တဲ့တိုင်အောင်နိုင်ငံရဲ့ကံကြမ္မာဆုံးဖြတ်ချက်တွေမှာတက်မတော်ရဲ့ဆုံးဖြတ်ချက်ကပဲလွှမ်းမိုးနေတာကြောင့်ဒီကိစ္စမှာတက်မတော်ဘက်ကအလျှော်အတင်းရှိလာနိုင်မှာလား။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဖြေတာက
ဒါကတော့ဖွဲ့စည်းပုံကကျွန်တော်တို့ပေးထားတာပေါ့။ဖွဲ့စည်းပုံချေကားဥပဒေမှာဒီတက်မတော်ကာကွယ်ဦးစီးချုပ်ကနေအမည်စီးတင်သွင်းတဲ့ကာကွယ်ဝင်ကြီးပြည်ထောင်ရေးဝင်ကြီးရဲစက်ကြီးကဝင်ကြီးဒီ၃ပါးကိုတက်မတော်ကအမည်စီးတင်တဲ့သူကတမရအနေနဲ့ညှိနှိုင်းပြီးတော့မှတမရထမ်းပေးတာဖြစ်ပါတယ
်တက်မတော်ရဲ့ဒီရည်တည်ချက်နဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ဘက်ကတိမ်မွေ့စွာကင်တွယ်ဖြေရှင်းဖို့လိုတယ်လို့စစ်ထောက်လှမ်းရေးအရာရှိဟောင်းတူလည်းဖြစ်ဝါရှင်တန် DC တန်မှုဟောင်းလည်းဖြစ်တဲ့ဦးအောင်လင်းထုတ်ကအခုလိုသုံးသပ်ပါတယ်
ဒီဖွဲ့စည်းပုံရပါလေတမ်လော်ရဲ့ဥဆောင်မှုခံကဏရှိရမယ်ဆိုတဲ့အတိုင်းပဲဒီကာကွယ်ရေးနဲ့ဒုံညိုရေးကောင်စီမှာ6ယောက်5ယောက်အားလုံးပြီးပါလေအဲ့တော့အားလုံးကတော့ကျွန်တော်မျှော်မှန်းတာကတော့ဒေါ်အောင်ဆန်းစုကြည်နဲ့ဒီတမ်လော်နဲ့ ီဆက်ဆံရေးပေါ်မှာပဲဟိုဒီပါလိမ့်မယ်အဲ့တော့ဒေါ်စန်းစုကြည်ဘက်ကလည်းစဉ်လိုက်မှလာမပြောမိမဆိုမိမလုပ်မိဘူးလို့ပါတယ်တက်နိုင်နေများတော့ဒီတိမ်တိမ်မွေ့မွေ့နဲ့ဒါပြည်သူလူထုအားကိုယူပြီးတော့မှကြီးအောင်မယ်ဆိုရင်တော့ကျွန်တော်တို့တွားကျင်တဲ့ဥစ္စာကပြေပြေချင်းပါသွားပါလိမ့်မယ်
ဘူဂျုံမူကြီးမင်းအောင်လှိုင်ကတော့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့အစဉ်အသင့်ဖြစ်နေတယ်လို့တစ်ဖက်ကဆွေးနွေးလာမဲ့ပြဿနာတွေပေါ်မှာပြန်လည်ဆွေးနွေးရှင်းပြနိုင်ဖို့အနေထားလေးသူ့မှာရှိကြောင်းဝါရှင်တန်ပို့စ်ကိုဖြေကြားခဲ့ပါတယ်ခင်ဗျာ။